ပြန်လည်ပြုပြင်လို့မရတဲ့ဒီရာသီဥတုဖောက်ပြန်မှုတွေဖြစ်လိမ့်မယ်လို့သိပ္ပံပညာရှင်တွေဟိုအစောကြီးကတည်းကသတိပေးထားတဲ့အခြေအနေကိုအခုရောက်နေပြီလို့ဗြိတိန်တတိယမြောက် Charles ဘုရင်ကသတိပေးလိုက်ပါတယ်။ရာသီဥတုပြန်လည်ဖောက်ပြန်တဲ့ဆိုးကျိုးကရက်တွေကိုကမ္ဘာတဝက်သူကိုယ်တိုင်မြင်တွေ့နေရတယ်လို့ UAE Arab ဆော်ဝါများပြည်ထောင်စုဒူဘိုင်းမှာကျင်းပနေတဲ့ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာညီလာခံ COP28 မှာ Charles ဘုရင်ကပြောကြားခဲ့တာဖြစ်ပါတယ်
။ Dangers are no longer distant risks. I have seen across the Commonwealth.And beyond, countless communities which are unable to withstand repeated shocks.
And ye ha, let gan ma jaw ni ba bi. Tana ta haya naingan dwe ma da ma ka tabawa be ko a chain chain khan ya lo pyan pi lo nalan ma thu nai ne lu mu a tai wai dwe ko ko dai myet myet twe ke bu ba de. Ya thi ru phaw pyan mu chaung bawa shin tai ne thai mu re pyet si song song ka ja ba de. Di dan dwe ko po po pi lo khan ya tu re a twa let twe ka kwe saw yat mu re a khu lou pho lo at ni ba bi lo Britain Charles Bean ga pyo cha khe da ba.အခုလက်ရှိကျင်းပနေတဲ့ကုလသမဂ္ဂရဲ့ COP28 ညီလာခံကနေရာသီဥတုဖောက်ပြန်မှုဓာတ်ဆီးနိုင်ရေးလက်တွေ့အပြောင်းလဲတွေကိုဆောင်ရွက်နိုင်မယ်လို့မျှော်လင့်တယ်လို့လည်း Charles ဘုရင်ကညီလာခံမိန့်ခွန်းမှာပြောကြားသွားခဲ့ပါတယ်။ကမ္ဘာကြီးပူနွေးလာမှုနဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုဓာတ်ဆီးနိုင်အောင်ဆောင်ရွက်မှုတွေတိုးတက်မှုတချို့ရှိပေမဲ့လည်းအများကြီးအားထုတ်ကြိုးပမ်းဖို့လိုနေသေးတယ်လို့လည်းသူကထောက်ပြသွားပါတယ်။ကမ္ဘာနိုင်ငံပေါင်း130ထက်မနည်းကနိုင်ငံကောင်းဆောင်တွေတဘာဝပတ်ဝန်းကျင်နဲ့ရာသီဥတုဆိုင်ရာကိုယ်စားလှယ်တွေတက်ရောက်နေတဲ့ COP28 ညီလာခံကိုကြာသပတေးနေ့ကစတင်ပြီးတော့သတင်းနှစ်ပတ်ကြာကျင်းပနေပါတယ်။တဘာဝဘေးဒဏ်ကြောင့်ထိခိုက်နေတဲ့နိုင်ငံတွေကိုပံ့ပိုးကူညီရေးရန်ပုံငွေထူထောင်ဖို့အတွက်ညီလာခံအစမှသဘောတူညီခဲ့ကြပါတယ်ရှင်။